ယူကရိန်းပေါ်ရုရှားရဲ့ကြီးကျယ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်ချင်းနိုင်ငံဘရက်ဆယ်မြို့မှာမြောက်တလန်တိတ်စာချုပ်နေတိုးဖွဲ့နဲ့ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့တို့ဆွေးနွေးနေချိန်မှာပဲရုရှားပေါ်ပိတ်ဆို့တံခတ်မှုအသစ်တွေကိုအမေရိကန်ဆွေးကကြေညာလိုက်ပါတယ်။ဒါပေမဲ့ကကြေညာလိုက်တဲ့ပြစ်မှတ်ထားတံခတ်တဲ့စီးနဲ့မှာရုရှားလွှတ်တော်အမတ်328ယောက်စလုံးနဲ့အစိုးရပိုင်းကုမ္ပဏီတော်များပါဝင်ခဲ့တာပါ။နိုင်ငံတကာစီးပွားရေးအတိုင်းအဝိုင်းမှာအထူးခွင့်ရတွေရရှိနေတာကိုပယ်ဖျက်ဖို့ရည်ရွယ်ပြီးအရေးယူခဲ့တာလို့လည်းအမေရိကန်ဆိုရအကြီးအကဲတာဝန်ရှိသူတယောက်ကပြောဆိုခဲ့ပါတယ်။တခက်ခဲတဲ့စီးရင်မှာတော့ထင်ရှားတဲ့ရုရှားဗန်ဒါရီလုပ်ငန်း Softcom Bank ကဘုတ်ဖော်ဝင်19ယောက်ယူကရိန်းမှာရုရှားရဲ့စစ်စင်ရေးတွေအတွက်ပစ္စည်းတွေထုတ်လုပ်ပေးနေတဲ့ကာဝေးပစ္စည်းထုတ်လုပ်ရေးကုမ္ပဏီ48ခုကိုပါဝင်ခဲ့တာပါ။ရုရှားဆိုရကအများစုပိုင်ဆိုင်တဲ့ဗန်ဒါရီဝန်ဆောင်မှုလုပ်ငန်း Spa Bank အကြီးအကဲ Harman Kraft နဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးတဲ့ရုရှားတချို့ကနရီတန်ချင်ကိုလည်းပါဝင်ကြပါရယ်